နောက်ဆုံးမေရလက်တွေရအမေရိကန်သမ္မတဒေါ်နယ်ထရန့်ရှုံးခဲ့တယ်လို့ခန့်မှန်းထားတဲ့ရွေးကောက်ပွဲအတီးနှစ်ပတ်အကြာမှာတော့မဲပြားလုံခြုံရေးတွေအတွက်ဆောင်ရွက်ရတဲ့အေဂျင်စီအရာရှိတူကိုသမ္မတထရန့်ကယာရုကဖယ်ရှားကြောင်သူ့ Twitter အကောင့်မှာရေးလိုက်ပါတယ်။အစိုးရနဲ့နိုင်ငံတော်အဆင့်ဆက်သွယ်ရေးနဲ့ဆိုင်ဘာလုံခြုံရေးဆိုင်ရာအေဂျင်စီညွှန်ကြားရေးမှူးခရစ်စတိုဘာခရက်ပ်စ်အနေနဲ့အမှားအယွင်းတွေများတဲ့ရွေးကောက်ပွဲဆိုင်ရာအကြေညာချက်တွေထုတ်ခဲ့တယ်လို့သမ္မတထရန့်ကဆက်ဆွဲခဲ့ပါတယ်။လူဝမှာ၃ရက်နေမှာလုတ်ခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲဟာကြီးမားတဲ့မှားယွင်းမှုကြီးနဲ့မဲမတမာမှုကြီးဖြစ်တယ်လို့သမ္မတထရန့်ကဆက်ပြီးဆွဆွဲလိုက်ကဆက်သွယ်ရေးနဲ့ cyber လုံခြုံရေးဆိုင်ရာ agency director Krebs ကိုအခုချက်ချင်းတာဝန်ကရက်ဆဲလိုက်ပြီလို့ကြေညာလိုက်ပါတယ် Krebs ဘက်ကတော့သူတာဝန်ထမ်းဆောင်ခဲ့ရမှုအတွက်ဂုဏ်ယူပါတယ်အမှန်တိုင်းလုတ်ခဲ့ပါတယ်လက်ဖြံမှန်ကန်သေးကြအောင်ဒီနေ့ကာကွယ်ပေးကြပါလို့ internet လူမှုကွန်ရက်Twitter account တစ်ကနေပဲတုံ့ပြန်ခဲ့ရမှာရေးသားခဲ့ပါတယ်။အခုလိုမဲမတမာမှုတွေရှိနိုင်ကြောင်းဒီရွေးကောက်ပွဲမတိုင်ခင်တဲ့အပြီးမှာသမ္မတဒေါ်နယ်ထရန့်ဘက်ကတောက်လျှောက်ဆက်ဆွဲလာခဲ့ပေမဲ့ခိုင်လုံတဲ့အကြောင်းပြချက်မရှိဘူးလို့ရွေးကောက်ပွဲကြွမ်းကျင်သူတွေကဆိုနေချိန်မှာပြိုင်ဘက်ဂျိုးဘိုင်ဒန်မဲဆွယ်အဖွဲ့ကလည်းဒီရှုံးနေမှုကိုလက်မခံချင်ပဲအခုလိုအခြေအနေမရှိတဲ့ထုတ်ပြန်မှုအတွက်ကန့်ကွက်လိုက်တယ်လို့ဆိုပါတယ်ခင်ဗျာ။